in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လွင်ဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေကြတဲ့ကိုယ်စားလှယ်9ယောက်ရဲ့မင်းညက်ကစကားစစ်တိုးဝဲမှာတော့သမ္မတထရန့်ဟာတိုင်းပြည်သမိုင်းမှာအချင်းပြဆုံးခေါင်းဆောင်တစ်ယောက်ဖြစ်နေဝေဖန်လိုက်ကြပါတယ်။မြောက်ကိုရီးယားရဲ့တင်းမာမှုတွေကြီးထွားလာနေချိန်မှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဟာပေကျင်းမြို့တော်မှာနှစ်ရက်ဆက်တိုက်တရုတ်ထိပ်တန်းရာရှိနေတွေ့ဆုံပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန်းရောက်သတင်းလွှာတွေမှာတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေဟာသူတို့နေရရင်းကိုပြန်ရေးအတွက်နိုင်ငံတကာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတာဝန်ယူပေးဖို့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံဆွေးနွေးတဲ့မြန်မာအစိုးရကိုယ်စားလှယ်ကိုပြောဆိုခဲ့တယ်လို့သိရပါတယ
်အခွင့်အရေးတွေတောင်းတဲ့အပြင်နိုင်ငံရေးအခွင့်အရေးတွေကတောင်းလာတယ်ကျွန်တော်လည်းရှင်းပြခဲ့ပါတော့သူကပြန်လာလည်းမဖြစ်
ကိုယ်တိုင်သွားပြီးတော့တွေ့ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်းအေးပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့နမ်မတူမြို့နယ်တွေမှာတော့တိုက်ပွဲတွေထပ်ဖြစ်လို့ဒေသခံရွာသား900ကျော်လောက်ဖုံးတော်ကြီးကျောင်းမှာနောက်တစ်ချိန်ထပ်လာပြီးတော့တိမ်းရှောင်နေရပါတယ်နောက်မြန်မာနိုင်ငံရဲ့သတင်းစာဒီရှင်းလင်းပွဲရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဗစ်တိုးရီးယားရဲ့အမိရင်းနဲ့အမှုပါတဲ့အချက်လက်ကိုချပြခဲ့တဲ့အပေါ်မှာတော့ကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညီစွန်းနဲ့ဆိုပြီးတော့ပြည်သူ့လွှတ်တော်ကပြောဆိုလိုက်ပါတယ်ဒီလိုအကြောင်းတွေနဲ့အတူနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရှင်းနေအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုယ်စားလှယ်9ယောက်မင်းညက်ကစကားစစ်ထိုးရမှာဒီသတင်းပတ်ထက်မှာပဲအောက်လွှတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်တဲ့သမ္မတထွန်နယ်ထရန့်ဟာတိုင်းပြည်သမိုင်းမှာအချင်းပြတ်ဆုံးခေါင်းဆောင်တစ်ယောက်ဖြစ်နေဝေဖန်ခဲ့ကြပါတယ်နိုင်ငံရေးကြိုးမြတ်ရဖို့ရည်ရွယ်ချက်နဲ့သမ္မတထရန့်အာနာလွယ်သုံးစားလုပ်ခဲ့မှုကွန်ဂရက်လူထုရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားမှုဆွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်တဲ့လိုရက်ကိုထောက်ခံတဲ့အကြောင်းပြောဆိုခဲ့ကြတာပါဒီမိုကရက်ကိုယ်စားရေးထဲမှာထောက်ခံမှုအများဆုံးရနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းသမ္မတရဲ့ဖြောင့်မတ်တည်ကြည်မှုတွေကိုပြန်လည်ထိန်းသိမ်းဖို့လိုအပ်နေတဲ့အကြောင်းပြောဆိုသွားပါတယ်သမ္မတထရန့်ရဲ့ Republican Party ဝင်နဲ့ Democrat တွေကြားနိုင်ငံရေးအရသဘောထားကွဲလွဲမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးရမှာတော့ပြန်လည်သိမြင်နိုင်စရာလမ်းမရှိတော့ဘူးဆိုတဲ့အမြင်တွေကိုသူ့အနေနဲ့လက်မခံတဲ့အကြောင်းလည်းဒုသမ္မတဟောင်းဘိုင်ဒန်ကပြောဆိုခဲ့တာပါထောက်ခံမှုဒုတိယအများဆုံးရထားပြီး Social Democrat 2ဖြစ်ချင်ညာထားတဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကတော့သမ္မတထရန့်ဟာတိုင်းပြည်မှာတကယ်လွတ်လပ်နေတဲ့သူတွေကိုရောင်းစားတဲ့လူလိန်တစ်ယောက်ဖြစ်နေဝေဖန်ခဲ့ပါတယ်။ Massachusetts ပြည်နယ်ထက်လွတ်တော်မှ Elizabeth Warren ကလည်းရာစုနှစ်တစ်ခုအတွင်းမှာအချင်းပြတ်ဆုံးသမ္မတတစ်ယောက်ဖြစ်နေဝေဖန်ပြောဆိုခဲ့တာပါ။ Minnesota ပြည်နယ်ထက်လွတ်တော်မှ Amy Klobuchar ကတော့အမေရိကန်မှာသမ္မတတွေဟာဘယင်းနေမဟုတ်တဲ့အကြောင်းပြောဆိုသွားပါတယ်။အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝင်ပစ်ဘူတချစ်ကလည်းသမ္မတထရန့်ဟာအာဏာမြဲဖို့ဘာမှမစိုးလုပ်မယ်ဆိုတာထင်ရှားနေတဲ့အကြောင်းပြောဆိုသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှာအတည်ပြုခဲ့တဲ့အပေါ်အမေရိကန်တွေကြားသဘောထားအမြင်တွေတိတိတသားကွဲပြားနေပါတယ်။ NBC ရုပ်သံသတင်းနဲ့ Wall Street Journal တို့ပူးတွဲတူလို့ပြုလုပ်တဲ့နောက်ဆုံးစစ်တမ်းအရသမ္မတပေါ်တရားစွဲမဲ့အပေါ်ထောက်ခံသူရောကန့်ကွက်သူပါ48ရာခိုင်နှုန်းအညီအမျှရှိနေပါတယ်။သမ္မတကိုတရားစွဲရာထူးကနေဖယ်ရှားသင့်မသင့်အပေါ်ထောက်ခံသူတွေရောကန့်ကွက်သူတွေပါအညီအမျှရှိနေကြတာပါ။သမ္မတထရန့်ရဲ့ဆောင်ရွက်မှုတွေပေါ်ထောက်ခံမှုနှုန်းကလည်းသူသမ္မတတာဝန်စတင်ယူခဲ့တဲ့အချိန်ကထောက်ခံမှုနှုန်းနဲ့သိပ်မကွာပဲ44ရာခိုင်နှုန်းရှိပါတယ်။သမ္မတပေါ်ထောက်ခံနေကြသူတွေကတရားစွဲတဲ့ကိစ္စဟာသမ္မတကိုဖယ်ရှားဖို့အကြံဖန်လုပ်တဲ့လုပ်ရည်လို့ပြောကြပါတယ်။သမ္မတကိုဖယ်ရှားဖို့လိုလားနေသူတွေကတော့ဥပဒေချိုးဖောက်တဲ့သမ္မတအနေနဲ့သူ့လုပ်ရည်အတွက်တာဝန်ခံရမယ်လို့ပြောနေပါတယ်။အမေရိကန်သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်ပေမဲ့သူ့အပေါ်တရားစွဲနိုင်ဖို့စုံစမ်းမှုတွေအထောက်အထားတွေကပြည်သူလူထုအမြင်ကိုတိတ်ပြီးပြောင်းလဲစေခဲ့ပုံမရပါဘူး။အထောက်အထားတွေဟာခိုင်လုံမှုမရှိဘူးလို့သမ္မတကိုထောက်ခံသူတွေကပြောနေပါတယ်။2020မှာကျင်းပမဲ့ရွေးကောက်ပွဲမှာသမ္မတကိုမဲမပေးတာတေးကြတယ်လို့စစ်တမ်းမှာတုံ့ပြန်သူ48ရာခိုင်နှုန်းရှိပြီး34ရာခိုင်နှုန်းကတော့သမ္မတကိုမဲပေးမယ်လို့ဖြေကြပါတယ်။68ရာခိုင်နှုန်းကတော့ဒီမိုကရက်ဘက်ကသမ္မတလောင်းဘသူဖြစ်တယ်ဆိုတဲ့အပေါ်မူတည်ပြီးမှမဲပေးမဲ့သူကိုဆုံးဖြတ်မယ်လို့ဒီဇင်ဘာ18ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းမှာတွေ့ရပါတယ်။
မြောက်ကိုရီးယားရဲ့တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ထုတ်ကူစရစတီဖန်ပီကန်ဟာဘေကျင်းမြို့တော်မှာနှစ်ရက်ဆက်တိုက်တရုတ်ထိပ်တန်းရရှိနေတွေ့ဆုံပါတယ်မြောက်ကိုရီးယားဆိုင်ရာအမေရိကန်ထုတ်သံတမန်ဟာဒီကနေ့မှာတော့တရုတ်ဒုတိယနိုင်ငံဂျိုင်းဝင်ကြီးလီယုံချန်နဲ့တွေ့ဆုံခဲ့တဲ့အကြောင်းတရုတ်နိုင်ငံဂျိုင်းဌာနကပြောဆိုလိုက်တာပါမကြာသေးခင်သတင်းပတ်တီမှာလက်နက်စမ်းသပ်မှုတွေဇက်တိုက်ဆူဆူလုပ်နေတဲ့မြောက်ကိုရီးယားကတိုက်ချင်းဖြစ်ပက်တင်းတဲ့မစိုင်းတို့မကြာခင်ချိန်တွင်စမ်းသပ်ဖို့ပြင်ဆင်နေတယ်လို့လည်းအကဲကတ်တီခန့်မှန်းနေချိန်မှာမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကစစ်မြေရာရှိနေအမေရိကန်ထုတ်သံတမန်တွေ့ဆုံနေရလည်းဖြစ်ပါတယ်အများကခံမှန်းနေတယ်လို့စမ်းသပ်မှုတွေလောက်ခဲ့မယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ထဲအမေရိကန်နဲ့သဘောတူထားတာကိုမြောက်ကိုရီးယားကမလိုက်နာတော့တဲ့သဘောမျိုးဖြစ်နိုင်တဲ့အတွက်နျူကလ িয়ার ရေးဆွေးနွေးမှုတွေဆုံးသက်သွားနိုင်တယ်လို့ထိတ်တဲ့ရင်ဆိုင်တဲ့အခြေအနေမျိုးတွေလည်းပေါ်ပေါက်လာနိုင်ပါတယ်တရုတ်ထိုင်နိုင်ငံဂျိုင်းဝင်းကြီးနဲ့အမေရိကန်ထုတ်ကိုယ်စားလှယ်တွေ့ဆုံမှုကိုတရုတ်နိုင်ငံဂျိုင်းဌာနကအတည်ပြုပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့ပြောမသွားပါဘူးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဆွေးနွေးမှုတွေပြန်ဆောက်ဖို့နဲ့အပေးယူညီနိုင်မှုတွေလုပ်ဖို့လည်းတရုတ်နိုင်ငံဂျိုင်းဝင်းကြီးဌာနပြောခွင့်ရကပြောဆိုခဲ့တာပါအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့မတိုးပဲဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်မှုမြောက်ကိုရီးယားအပေါ်ပိတ်ဆို့တံခါးအရေးယူမှုတွေရှော့ပေါ့ပေးရေးကုလသမဂ္ဂလူညွန်ရေးကောင်စီမှတရုတ်နဲ့ရုရှားတို့ပူးတွဲဆွေးနွေးခဲ့ပြီးရပ်ပိုင်းအတွင်းမှာပဲအမေရိကန်ထူးခုစင်နဲ့တရုတ်ရာရှိတွေ့ဆုံနေရလည်းဖြစ်ပါတယ်မနေ့တုန်းကလည်းတရုတ်ဒုတိယနိုင်ငံချိုင်းဝင်ကြီးနောက်တိုးဖြစ်တဲ့လူချောင်းဟွာနဲ့တွေ့ဆုံရမှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးခဲ့တဲ့အကြောင်းတရုတ်နိုင်ငံချိုင်းဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်အတိုင်းလိုက်နာဖို့ဂျပန်ဝန်ကြီးချုပ်ကအီရန်သမ္မတကိုတိုက်တွန်းလိုက်ပါတယ်။အရှေ့လယ်ပိုင်းဒေသငြိမ်းချမ်းရေးအတွက်ဂျပန်ကတတ်နိုင်သလောက်ကူညီသွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီနဲ့တိုကီယိုမြို့တော်မှာဒီကနေ့တွေ့ဆုံချိန်မှာဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့တာပါ။16နှစ်အတွင်းအီရန်သမ္မတတယောက်ရဲ့ပထမဆုံးဂျပန်နိုင်ငံခီးစဉ်ကနေအီရန်အစိုးရနဲ့အမေရိကန်အစိုးရကြားပြဿနာတွေကိုကြားဝင်ဖြေရှင်းပေးနိုင်အောင်နဲ့အရှေ့လယ်ပိုင်းဒေသတင်းမာမှုတွေရောကျသွားအောင်ဂျပန်ဝန်ကြီးချုပ်ကမျှော်လင့်နေတာပါ။ဂျပန်ရေနံတင်သင်းမောတွေသွာလာမှုလုံခြုံစေရေးအတွက်ဂျပန်ကအရှေ့လယ်ပိုင်းဒေသမှာတပ်တွေဖြန့်ချဖို့စီစဉ်နေချိန်မှာအီရန်သမ္မတဂျပန်ကိုလာရောက်တာဖြစ်ပါတယ်။အီရန်ပေါ်ချိန်ချောက်ရမရအောင်အရှေ့အလယ်ပိုင်းမှာဂျပန်တပ်တွေထားရှိမဲ့အစီအစဉ်တွေကိုအီရန်သမ္မတကိုဂျပန်ဝန်ကြီးချုပ်ကအသေးစားရှင်းပြခဲ့ကြောင်းဂျပန်တာဝန်ရှိသူတွေကအစောပိုင်းကပြောကြားထားပါတယ်။ကမ္ဘာရေနံအရင်းအမြစ်ရှစ်ဆက်ရာခိုင်နှုန်းလောက်ရှိနေတဲ့အရှေ့အလယ်ပိုင်းဒေသပြည်လဲတည်ငြိမ်မှုရစေရေးအတွက်ဂျပန်ကစိတ်အားတန်းနေတာပါ။အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံဟာအီရန်နိုင်ငံနဲ့လည်းရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ထဲကနေနှုတ်ထွက်သွားတဲ့အမေရိကန်နဲ့အီရန်တို့ဆက်ဆံရေးတင်းမာနေတာကိုကြားကနေဝေရောက်ဆေးဆက်ပေးနိုင်ဖို့လဲဂျပန်ကစူးစမ်းနေပါတယ်။မလေးရှားမှာကျင်းပတဲ့အစ္စလာမစ်ညီလာခံကနေဂျပန်ကိုခီးဆက်လာတဲ့အီရန်သမ္မတရူဟာနီဟာဂျပန်နိုင်ငံကိုတညအိတ်ခရီးလာရောက်တာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ကြံညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အေရီတက်တိမ်မြို့နယ်ချောင်းသာနီပြီးခဲ့တဲ့လတဲ့ဖက်စီမီခဲ့တဲ့ရခိုင်ပြည်နယ်ကမွတ်စလင်60ကျော်ကိုဒီကနေ့ပတိမ်မြို့တရားရုံးမှာရုံးထုတ်ဆစ်ဆေးပါတယ်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်နိုင်ငွေတွေကြခံရမှာဖြစ်တဲ့ကြောင်းလဲပတိမ်မြို့နယ်တရားသူကြီးဒေါခင်မြတ်မြတ်ထွန်းကပြောပါတယ
်63မှာဥဒေမှာပြဋ္ဌာန်းထားတာဒီပြစ်မှုကျူးလွန်သူတိုင်းကိုပြစ်မှုထင်ရှားစီရင်တဲ့အခါမှာနှစ်နှစ်တည်းမပို့တော့အလုပ်ကျန်းနေထောင်နိုင်ဖြစ်စေအလုံးမဲ့ထောင်နိုင်ဖြစ်စေငွေ900တည်းမပို့တော့ငွေတန်ဖြစ်စေထောင်နိုင်ငွေတန်200လုံးဖြစ်စေစီရင်ရမယ်လို့သူကပြဋ္ဌာန်းထားပါတယ်ဒီဥပဒေနဲ့ပဲကျွန်တော်ဆုံးဖြတ်ပါမယ
်။ပတိမျိုးနဲ့ချောင်းသာမျိုးနဲ့ပြည်လည်းမြန်မာဆက်လီနစီနဲ့ကလင်းငယ်20ရောက်ပါဝင်တဲ့မွတ်စလင်63ယောက်ကိုတော့မြန်မာအနာဝင်နေနိုဝင်ဘာလကမှပဲဖမ်းဆီးခဲ့တာပါ။နိုဝင်ဘာ20ရက်နေ့တုန်းကလည်းပတိမျိုးနဲ့ရွှေတောင်ရံအနီးမှာစစ်တွေမျိုးတပ်ကပြင်းရွာကထွက်လာတယ်လို့ဆိုတဲ့မွတ်စလင်20ယောက်ကိုတာဝန်ရှိသူတွေဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူတွေကရခိုင်ပြည်နယ်ကနေထွက်ခွာလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်နိုင်ငံတကာသတင်းတွေမှာလည်းဖော်ပြကြပါတယ်။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိပြုမှတ်ပြုလက်ခံမထားသလိုဖမ်းဆီးမိသူတွေကိုလည်းမြန်မာအနာဝင်တွေကလွင်မှုကြီးကြပ်ရေးဆရာဥပဒေတွေနဲ့အရေးယူလေးရှိပါတယ်
။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသည့်အပေါ်ကန့်ကွက်ဆန္ဒပြမှုတွေကြောင့်နယူးဒေလီမြို့တော်နေရာတချို့နဲ့တခြားမြို့တွေမှာလူမှုစုဝေးပွဲတွေကိုတတိယနေ့ဖြစ်ဆက်လက်တားမြစ်ထားပြီးမဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ဆန္ဒပြပွဲတွေပြန့်နှံ့မှာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့အင်တာနက်ဆက်သွယ်မှုတွေကိုလည်းအာဏာပိုင်တွေဖျက်တောက်ခဲ့ပါတယ်။နယူးဒေလီမြို့ရဲကတချို့နေရာတွေအပြင်အာတန်ပြည်နယ်၊ဥတ္တရပရဒက်ပြည်နယ်တွေက မြို့တော်များများမှလူ၄ယောက်ထက်ပိုပြီးမဆုဝေးရလို့အမိန့်ထုတ်ထားပါတယ်။ညူဒယ်လီမြို့တော်ကဗလီရီရှိရာတဝိုင်းအသွာလာမလုပ်နိုင်အောင်လမ်းတွေပိတ်ထားသလိုမွတ်စလင်အများစုရှိတဲ့တခြားနေရာတွေမှာလည်းတောက်ကြနေဝိပုပွဲအပြီးဆန္ဒပြပွဲတွေဖြစ်မှာဆိုတဲ့အတွက်လုံခြုံရေးကိုအထူးထက်ချထားပါတယ်။ကားမြစ်ထားတဲ့ဂျာကဆန္ဒပြခဲ့ကြလို့ဂျာလာဘရီနေတုန်းကတော့ညူဒယ်လီမြို့ထဲမှာတင်ဆန္ဒပြသူ 1200 ထက်မနည်းကိုရဲတွေကခိတ္တဖမ်းဆီးခဲ့ပါတယ်။နိုင်ငံသားဥပဒေသစ်ကိုမကျေနပ်လို့လွန်ခဲ့တဲ့သတင်းပတ်ကျော်တွေကဆန္ဒပြပွဲတွေစတင်ခဲ့တဲ့အာတန်ပြည်နယ်နဲ့ကာနာဒါကပြည်နယ်တို့မှာတေဆုံးသူ6ယောက်ထက်မနည်းရှိပါတယ်
။ဒီနေ့နိုင်ငံမှာနိုင်ငံတော်လွန်ခြုံရေးဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထားတဲ့ကနေဒါနိုင်ငံသား2ယောက်ကိုစုံစမ်းစစ်ဆေးမှုတွေပြီးဆုံးသွားပြီးအစိုးရရှိနေတဲ့ထံမှုကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ကအလိုရှိနေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Huawei ရဲ့ဗန်ဒါရီရရှိချုပ်မောင်ဝမ်ဂျိုကိုဗန်ကူဗာမြို့မှာကနေဒါအနာဝင်ဖမ်းဆီးလိုက်ပြီးတဲ့နောက်မကြာခင်မှာပဲကနေဒါနိုင်ငံသားမက်ကယ်စပါဗာနဲ့မက်ကယ်ကိုဝစ်တို့ကိုတရုတ်နိုင်ငံမှာဖမ်းဆီးခဲ့တာပါ။ကနေဒါနိုင်ငံကတော့ဥပဒေမဲ့ဖမ်းဆီးမှုဖြစ်ကန့်ကွက်ထားပြီးတန်တမာရေးအရာလဲအငင်းပွားမှုတွေကြုံနေရပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကတော့ပြဿနာကိုအရင်စတဲ့လူကသာအဆုံးသတ်ရမှာဖြစ်တဲ့အကြောင်းပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တရုတ်နိုင်ငံရဲ့ယက်တိချင်းနဲ့စိုးရိမ်မှုတွေကိုကနေဒါနိုင်ငံဘက်ကတန်မိုးထားဖို့နဲ့အမားလုပ်ခဲ့တာကိုပြင်ဆင်ဖို့ဖန်စီထားတဲ့ Huawei ကုမ္ပဏီအရာရှိကိုချက်ချင်းပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ကနေဒါနိုင်ငံသား၂ယောက်လွတ်မြောက်ရေးအာမခံချက်မရဘဲတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအမေရိကန်ကလက်မခံဘူးလဲမနေ့တုန်းကပဲတိုက်တွန်းပြောဆိုထားပါတယ်။
Australian နိုင်ငံ New South Wales ပြည်နယ်မှာအကြီးအကျယ်တော်မီလောင်ကျန်းတွေတဲ့အတွက်စနေတနင်္ဂနွေခီးသွာလာမှုကိုမလုပ်ကြဖို့အတွက်မလုတ်ကြဖို့နဲ့လူသွားလူလာနေတဲ့တောတောင်ဘက်ကိုရှောင်ရှားကြဖို့အတွက်ပြည်내တာဝန်ရှိသူတွေကသတိပေးထားပါတယ်။အပူချိန်40ဒီဂရီဆယ်စီယပ်ကျော်ရှိနေချိန်မှာ Greater Sydney, Illawarra, Shoalhaven နဲ့ Southern Ranges area တွေမှာစနေနေ့ကျရင်လေတိုက်နှုန်းကျန်းမာမှုမိဘအန္တရာယ်အင်မတန်ပိုဆိုးနိုင်တယ်လို့မိသက်တပ်ဖွဲ့ကသတိပေးထားပါတယ်။မီးလောင်ကျွမ်းမှုတွေကြောင့်အဝေးပြေးလမ်းမကြီးတွေပေါ်မှာခရီးသွားတွေရှေ့မတိုးနောက်ဆုံးမရတဲ့အခြေအနေမကြုံရအောင်လို့ရုံးပိတ်ရခရီးသွားတာရှောင်ကြားဖို့လဲတာဝန်ရှိသူတွေကပန်ကြားထားပါတယ်။လူဦးရေအထူးသဖြင့် New South Wales ပြည်နယ်မှာတော်မီပေါင်း100လောက်လောင်ကျွမ်းနေတဲ့အတွက်ဂျာတာဘရီနီကစပြီးတော့9ရက်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ဂျာတာဘရီနီကပဲဆစ်နီမြို့အနောက်တောင်ဘက်မှာမိသက်2ယောက်သေဆုံးခဲ့ပါတယ်။ဒေါင်အော်စတြေးလျပြည်နယ်အက်ဒလိတ်မြို့မှာလည်းနေရာနှစ်ခုမှာတော်မီလောင်ကျွမ်းနေတဲ့အတွက်အရေးပေါ်သတိပေးချက်ထုတ်ပြန်ထားပါတယ်။အခုလိုတော်မီအရေးပေါ်အခြေအနေကြုံနေချိန်မှာဟာဝိုင်မှာအပန်းဖြေခီးသွားနေတဲ့ဝင်ကြီးချုပ်စကော့မော်ရီဆန်ကတောင်းပန်စကားပြောပြီးခီးကနေပြန်လာခဲ့ရပါတယ်။အော်စတြေးလျနိုင်ငံမှာပြီးခဲ့တဲ့လတည်းကစပြီးနယူးဆောက်သွေးပြည်နယ်အပါအဝင်နိုင်ငံတော်ဝန်ဧက9တန်းခွဲလောက်မီးလောင်ကျွမ်းနေတာပါ။မီးကြောင့်တေဆုံးသူလည်း6ယောက်ထက်မနည်းရှိပြီးအင်ဂျီ800ကျော်ပျက်စီးခဲ့ပါတယ
်။သောရရှင်နေနားဆင်ခဲ့ရတာကတော့ကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တဲ့အောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေပဲဖြစ်ပါရယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုရင်းဦးဆုံးအောက်ကြညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေကသူတို့နေရရင်ပြန်ရေးသူတို့အတွက်နိုင်ငံတကာလုံခြုံရေးတပ်ဖွဲ့တွေကတာဝန်ယူပေးဖို့အပါအဝင်နိုင်ငံရေးတောင်းဆိုမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေနေရပြန်ရေးသွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့မြန်မာအဖွဲ့ခေါင်းဆောင်ကပြောပါတယ်။နေရပြန်သူတွေအဆင်ပြေစေဖို့နိုင်ငံသားစစ်စီရေးကတ်မှာလူမျိုးဘာသာထည့်သွင်းမှုကိုဖယ်ရှားပေးတာအပါအဝင်မြန်မာအစိုးရဘက်ကလိုက်ရောမှုတွေလုပ်ပေးကြောင်းလည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော့ခါကစူးစီးတင်ပြထားပါတယ်
။ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာကဒုက္ခသည်စခန်းကိုတွားရောက်တွေ့ဆုံပြီးနေရစွန့်ခွာသူတွေနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်နေတဲ့ပြည်내လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်တာကိုတွားရောက်ရှင်းပြတာမှာဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ
်။သူတို့ဘက်ကပြောတာကတော့အရင်ကမ်းပဲပေါ့နော်။အရင်လူတွေနေပဲတွေ့ရတာပေါ့။လူတက်နေတယ်။အရင်တစ်ခေါက်လာတွေ့ရတဲ့လူတွေကအခွင့်အရေးတောင်းတဲ့အပြင်နိုင်ငံရေးအခွင့်အရေးတွေကတောင်းလာတယ်။ကျွန်တော်လည်းရှင်းပြခဲ့ပါတော့သူကပြန်လာတယ်မပြန်လာဘူးဆိုတဲ့ဟာလေး။အဲ့ဒါကိုရှင်းပြခဲ့တော့ပြီးရင်တချို့ကျွန်တော်တို့ကဖြေရှော့မှုလုပ်ထားပါလေလို့ရှင်းပြခဲ့တယ်လေ။နိုင်ငံတောင်းဆိုမှုတော့ကျွန်တော်ပြောဟိုကာကွယ်ဆောင်ရှော့ဖို့ဆိုတာတတိယအင်အားစုတွေကပဲလုပ်ပေးဖို့ပေါ့နော်။ပေးဖို့ဆိုတာဒါမျိုးတွေနိုင်ငံတောင်းဆိုမှုတွေတခြားအခုမှဟိုပုံမှန်ဆိုလို့ရှိရင်သူတို့ရဲ့လုံခြုံမှုတွေကိုဟိုပိုကောင်းအောင်လုပ်ပေးမှုဆိုတဲ့ဟာမျိုး နားမဝတ်ကြရဆိုတာလေကဘာမှရှိတဲ့တင်းလူဖွဲ့ပြောဆိုနေတဲ့လေးပန်းနေတဲ့ဟာလေးပဲလေအဲနောက်တောင်းဆိုတာကြတော့ဘာလို့ရှိလဲဆိုတော့ခုနကတော့ပြောဟိုဒီ citizenship ရမှနောက်တိုင်းသားဖြစ်အပြိမှတ်ပြုမှပြန်လာမယ်လို့ပါတယ်အဲ့ဒါလေးပေါ့နော်
NVC လို့ခေါ်တဲ့နိုင်ငံသားခံယူဖို့စီစစ်ခွင့်ကပ်ပြားဟာနိုင်ငံသားဖြစ်အောင်လုပ်လိုက်တဲ့ကပ်မဟုတ်ပဲဒီကပ်ပြားရှိသူတွေအနေနဲ့နိုင်ငံသားလျှောက်ခွင့်ရှိတယ်လို့နိုင်ငံသားလျှောက်တာမှလည်းအရင်လိုကြံ့ကြာမှုမရှိစေဘဲထုတ်ပေးနေတယ်လို့ဦးချန်အေးကပြောပါတယ်။အရင်ကနိုင်ငံသားစီစစ်လက်ခံတာမှတစ်နှစ်တစ်ကြိမ်သာလှုပ်ဆောင်ခဲ့ရမှဒီ2019မှာဆိုရင်ခုနှစ်ကြိမ်တိတိစီစစ်လက်ခံမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ဆိုပါတယ်။အရင်ထုတ်ပေးထားတဲ့တုံးခေါက်ချိုးကတ်တွေကင်သူတွေအနေနဲ့ NVC ကတ်ကိုထပ်မံလျှောက်ဆရာမလို့တော့တဲ့အကြောင်းကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်ထိုက်သူတွေမြ мян ဆန်ဆန်နိုင်ငံသားဖြစ်ခွင့်ရနိုင်ဖို့ဖြစ်လျှော့မှုတွေလုပ်ပေးနေတယ်လို့လည်းဦးချန်းအေးကပြောပါတယ်
။ဟုတ်ကျွန်တော်တို့ရှင်းသူတို့ရှင်းပြတာကတော့မှတ်ပုံတွေနဲ့ထုတ်ပေးနေတယ်။ရတဲ့ရတဲ့လူတွေပေါ့နော်။ရတဲ့ရတဲ့လူတွေကို1980ဥပဒေအရထုတ်ပေးနေတယ်။ပိုးပွားတွေကတကယ်တမ်းကမြန်မာပြည်မှာနေထိုင်ရတာမှန်တယ်လို့ဆိုရင်ကျွန်တော်တို့နိုင်ငံအပြုနိုင်ငံလားပြထုတ်ပေးရပါတော့။ဒါဘာသာရေးလူမျိုးမခွဲခြားပဲနဲ့ထုတ်ပေးနေတယ်။အဲထုတ်ပေးနေတာလည်းရှိတယ်။ရခိုင်ပြည်နယ်မှာလေ။ဟောဟိုကျန်တဲ့နေရာတွေမှာရှိတယ်မွတ်စလင်တွေလည်းထုတ်ပေးနေတယ်။နောက်တစ်ခု NBC ကထပ်မှာပါတယ်။ဘုနဲ့တော့လူမျိုးနဲ့ပါပါဖြုတ်ပေးထားတယ်။ပြည်နယ်လေးလည်းမတော်ဘူးလို့ညာလည်းမတော်ဘူး။တော့ဘာသာလည်းမွတ်စလင်တို့ဘာလို့မပါဘူး။အဲဒီဟာကိုဖြုတ်ပေးထားတယ်။နောက်ပြီးတော့ဟိုဒီမိုးစလင်ကမှအားလေဆက်စလင်ဥပဒေမှာတရားနာတစ်ခုပဲဆိုတာတတ်မှတ်ထားတယ်ခုနှစ်ကာလနဲ့ပတ်သက်ပြီးတော့ကာလတွေနဲ့ပတ်သက်ပြီးတော့ရှင်းပြရမှာနော
်ဒုက္ခတွေတွေဘက်ကနိုင်ငံတကာမီဒီယာတွေကိုဖြေချရမှာတော့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာသူတို့ရဲ့တောင်းဆိုမှုတွေကိုလိုက်ရောပေးနိုင်ပွဲမရှိတာကြောင့်ပြန်လာရေးအလန့်ဝေးဖို့ရှိတယ်လို့ပြောဆိုနေတာတွေရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့အကောင်ဆောင်ဦးချန်းကြီးကတော့အခုတွေ့ဆုံခဲ့တဲ့ဒုက္ခတွေအယောက်40ကျော်ဟာဒုက္ခတွေအားလုံးကိုကိုစားပြုတယ်လို့သတ်မှတ်လို့မရနိုင်ဘူးလို့သူကပြောပါတယ်ဒါအပြင်ဒီနှစ်ရက်ကြာတွေ့ဆုံဆွေးနွေးမှုအတွင်ဒုက္ခတွေတွေနေရပြန်ရင်းနဲ့ပတ်သက်ပြီးအောင်မြင်မှုတစုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းဦးချန်းအေးကဆိုပါတယ
်ကျွန်တော်တို့အောင်မြင်မှုဆိုတာတော့ဘာပြောလဲဒီကြားမှာဒီဘက်ကကိုပြန်လာတဲ့လူတွေလည်းရှိတယ
်
တယောက်20 30ဆိုပြန်လာလူက400ကျော်ပါပြီပြန်ကျင်တဲ့လူတွေရှိမှာပဲနောက်တစ်ခါကျတော့ဒါတွေရမှာဆိုတဲ့ဘယ်လိုမျိုးဟိုခံမှာမှာပြောဆိုနေတဲ့လူတွေကလည်းတော့တအားစုရှိနေတာပဲလေနောက်တစ်ခုကကျတော့ဒီဘက်မှာဘာမှထက်ဆိုင်ဟိုဘက်မှာဒီလိုမျိုးအထောက်အပံ့ပေါ်မှာမူတည်နေရတဲ့ဟာပိုကောင်းနေဆိုတဲ့လူတွေလည်းရှိကောင်းရှိနေတာပဲ
ဆိုတော့
ဒါမှလည်းကျွန်တော်ပြောကျွန်တော်တို့တွေ့ရတဲ့လူကသတ္တန်နဲ့တမားတွေချက်နေတယ်ဒါကလည်းပင်္ဂလာပြည်ရဲ့စီစဉ်ပေးမှုကြောင့်တွေ့ရတာလေကျွန်တော်တို့ကလည်းလူယူလို့မရအောင
်
ကျွန်တော်ကလည်းတွားပြီးတော့ပြန်လည်းမတွားပြီးတော့လုပ်လို့လည်းမရအောင်
ဒီလိုတွားရောက်တာမှာအာဆီယံနိုင်ငံအတွင်းရေးမှုအပြင်ဗီယက်နမ်အင်ဒိုနီးရှားစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တယ်လို့ဦးချန်းအေးကပြောပါတယ်ဒီတွေ့ဆုံမှုအတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကဘာကြောင့်လက်မခံတာလဲဆိုတာကိုလည်းဒုက္ခတွေတွေကိုရှင်းပြခဲ့တယ်လို့ဦးချန်းအေးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခတွေတွေကိုတော့စီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲစီရင်တင်းမာမှုတွေဖြစ်နေတဲ့ရှမ်းပြည်နယ်တဲကဒီဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့နမတူမြို့နယ်အဆက်မှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသား900ကျော်ဟာလာရှိုးမြို့ကမန်ဆူရှမ်းဖုံးတော်ကြီးကျောင်းကိုနောက်တစ်ကြိမ်ထပ်ပြီးတင်းချောင်လာကြရပါတယ်။တင်းချောင်လာသူတွေဟာလွယ်တောက်နဲ့ပန်ဟုံးကျေးရွာကဖြစ်ကြပြီးတော့ဒီသတင်းပတ်အတွင်းမှာဒုတိယအကြိမ်ပြန်ပြီးတော့တိတ်ဆောင်ကြရတာလည်းဖြစ်ပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့လာရှုမျိုးကိုတိတ်ဆောင်လာသူတွေဟာလာဟုလူမျိုးအများစုဖြစ်ပြီးဂျာတာရင်းနဲ့ညနေပိုင်းကမန်ဆူဖုံးတော်ကြီးအကြောင်းကိုရောက်ရှိလာကြတာပါ။စစ်ဆောင်တွေရောက်ရှိနေတဲ့အခြေအနေကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့လာဟုမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကအခုလိုပြောပါတယ်။
မန်ဆူတောင်းမှာအခု900နဲ့ချက်ရောက်အာလာရှိုးမြို့နယ်လွယ်တောက်ကြီးရွာနဲ့ပန်ဟုံးကြီးရွာအများဆုံးကလာဟုလူမျိုးတွေသူတို့ပြောတာဒီဗမာစစ်တပ်ရဲ့ခလောင်စစ်တပ်ရဲ့ပေါ့နော်တိုက်ပွဲဖြစ်တဲ့အခါကျတော့အဲ့ဒါသူတို့ဂျွာနာလေးမှာပဲဖြစ်တာမျိုးလို့ပေါ့နော်အဲ့ဒါကြောင့်ကြီးလာတာလို့ပြောတယ်မင်းကရောက်လာတာသူတို့ဆိုဆောင်ကတော့ဘာမှမရလာဘူးတဲ့သူတို့ကတောင်းညာမှာရှိနေတာတဲ့အဲ့ဒါကြီးလာကြခလေးတွေလည်းအများကြီးပဲ
ပြီးခဲ့တဲ့တနင်္လာနေ့ကလည်းလက်နက်ကြီးပစ်ခတ်တံတွေကြောင့်လွယ်ကြောင့်မန်ပိန်နမ်ကတ်နဲ့ပန်ဟုံးကျေးရွာကဒေသခံတွေဟာလာရှိုးမျိုးနဲ့ခုနှစ်မိုင်အကွာမှာရှိတဲ့အင်တန်းရွာဖုန်ကြီးကျောင်းကိုတင်းရှောင်ခဲ့ကြပါတယ်။နောက်တည့်မှာတော့သူတို့ရွာအနီးမှာတိုက်ပွဲမရှိတာကြောင့်နေရပ်ပြန်ခဲ့ရကအခုတခါထပ်မံတင်းရှောင်လာကြတာဖြစ်ပါတယ်။မန်ဆူရှန်းကျောင်းကိုရောက်ရှိနေတဲ့စစ်ရှောင်တွေအတွက်လာရှိုးမျိုးဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစံ9ရက်စာထောက်ပံ့ပေးထားတယ်လို့ကြက်ချီနီအသင်းကလည်းဆောင်နဲ့ကလီးငယ်တွေအတွက်လိုအပ်တဲ့ဆောင်းတွင်းအသုံးဆောင်တွေကိုထောက်ပံ့ပေးထားပါတယ်။လောလောဆယ်စစ်ရှောင်တွေနဲ့ပတ်သက်တဲ့အခက်အခဲကိုတော့မန်ဆူကျောင်းကဂေါပကအဖွဲ့ဝင်တဦးကအခုလိုပြောပါတယ်။
အားလားတော့ကအခုတော့ဆက်ကြောင်းမှာပြင်ရှင်းပေးတယ်။နည်းနည်းပိုင်းတော့ညပိုင်းတော့တွေးထားတာပေါ့
။ဆရာတော်ကပဲအလုပ်ကြီးရှုစောင့်ရှောက်ထားတာကျွန်တော်ရက်ွက်ကလည်းကြီးရှုစောင့်ရှောက်ထားတာလေ။လူရှင်များနေနေလို့အရင်ကဆိုလူရှင်များကအခုကတချို့ကလည်းတီတချို့ကလည်းမတီအဲ့လိုမျိုးဖြစ်နေတာလေ။ကျွန်တော်တို့ကဆိုရင်တော့ကလေးတွေဒါအများလို့လေ။ကလေးပြောက်မှအကြောက်နေတာ
ဒီအပိုင်းရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေကို TNLA ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်။အကဲမနေ့ကတိုက်ပွဲကဒီလာချွန်ကျွနယ်ဘောနော်လာချွန်နေတွားလို့ရှင်15မိုင်လောက်ဝေးတယ်နံပါတ်2လာချွန်လမ်းပေါ်မှာဖြစ်တာ။အာဒီနေ့လည်းဒီပြန်ဖြစ်တယ်ဒီနေ့ကတော့ဒီနမ်ဆာမြို့နယ်မန်ဂိုအဆက်ကြားပေါ့နော်။အဲ့မှာကတော့ဒီနေ့8:50လာကနေစားတယ်ကျွန်တော်တင်းစေးရတော့ပြမရတင်းစေးတော့ဟိုဘက်ရတယ်လက်ဖြစ်တော့ဆက်ရှိရနေမှာစင်တော့3ကြိမ်လောက်ဖြစ်တယ
်ဒီလ18ရက်နေ့ကတော့တမ်ရော့စစ်ကြောင်းကနမ်တူမြို့နယ်လွယ်ပြည့်ကျွာနီရောက်ရှိစဉ်မှာ TNLA ကစောင့်ကြိုတိုက်ခိုက်ပြီးနေအိမ်တလုံးကိုမိရှို့ထွက်ပြေးသွားကြောင်းမြောက်ရီသတင်းစာမှာဖော်ပြထားပါတယ်TNLA ကတော့လွယ်ပြည့်ကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းနဲ့တမ်ရော့ဘက်ကပစ်တဲ့လက်နက်ကြီးကြီးထိမှန်တာလားဖြစ်ကြောင်းတုံ့ပြန်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်နမ်တူလာရှိုးနဲ့မန်တုံမြို့နယ်တွေထဲမှာတိုက်ပွဲတွေဟာဒီရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးမြေမြုံပိုင်းနင်းမိတာကြောင့်ဒီလအတွင်းမှာဒေသခံ10ဦးတမနဲ့ထိခိုက်ဒဏ်ရာရသလိုတေဆုံးတာတွေလည်းရှိခဲ့ပါတယ
်။ဆရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတစ်ပောင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတချော့ပြန်တောက်လောင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကျန်ခဲ့ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါတယ်ရှင်။
မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့တော်ဒါရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့တပ်ငယ်မရိမှုတခုဖြစ်တဲ့ Victoria ရဲ့အမှုရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲနောက်ဆက်တွဲအခြေအနေသတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကသူတို့ရဲ့သတင်းစာရှင်းလင်းပွဲမှာ Victoria ရဲ့အမည်အရင်းအပါအဝင်အမှုမှာပါရှိတဲ့အချက်အလက်တွေကိုလူမှုကွန်ရက်မှာချပြခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညီစွန်းနေတာကြောင့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးပြီးတော့ဆက်လက်ဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့ပြည်သူ့လွှတ်တော်အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ် Victoria ရဲ့ဖခင်ဖြစ်သူကိုတိုင်ကလည်းတရားစွဲဆိုခြင်းနဲ့ဆန္ဒရှိကြောင်းသတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ
်လိမ်ပိုင်းဆိုင်ရာကျူးလွန်ခံထားရတဲ့၃နှစ်အရွယ်မိန်းကလေး Victoria ရဲ့အမည်ရင်းနဲ့သူမိဘတွေရဲ့ကိုယ်ရေးအချက်အလက်တွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပြီး Facebook လူမှုကွန်ရက်မှာလည်းတင်ခဲ့ပါတယ်။ဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညှိစွန်းနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်ထောက်ပြကြသလိုအများပြည်သူကလည်းကန့်ကွက်ရှုတ်ချခဲ့ပါတယ်။ ရဲတပ်ဖွဲ့အနေနဲ့အခုလိုလှုပ်ဆောင်ခဲ့တာဟာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေကိုမတိခဲ့လို့လှုပ်တာမျိုးမဖြစ်နိုင်ဘူးလို့အမျိုးသမီးနဲ့ကလေးတငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒေါ်ခင်စိုးစိုးကြီးကပြောပါတယ
်ကျူးလွန်ခံရတဲ့ကလေးပဲဖြစ်စေတက်တည်ပါတဲ့ကလေးပဲဖြစ်စေသူနဲ့သက်ဆိုင်တဲ့သူတွေကလည်းထုတ်ဖို့မပြောအဲဒါကြောင့်မို့ဗစ်တိုးရီယာကိစ္စပါဆိုကျွန်တော်တို့ကအမြဲတမ်းစောင့်ကြည့်နေတာဟာဘာလို့ပြောကြတာလဲပြောတဲ့အချိန်မှာနောက်တော့အခုကျူးလွန်ခံလိုက်ရတယ်အဲကလေးပေါ့နော်ဒါတက်တည်သူကတည့်ရလို့ဖြစ်လဲဒါစစ်ဆေးခံနေရတဲ့အချိန်မှာဒါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ကဒီအချက်ကတော့ကျမတို့လည်းစဉ်းစားပါလေလုံးဝမသိတာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေကိုမသိတာလားဒါတော့မဖြစ်လဲမဖြစ်တဲ့မဖြစ်လဲမဖြစ်နိုင်ဘူးလို့ဒါကျမတို့ယူဆပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ Victoria အမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကို Facebook လူမှုကွန်ရက်မှာထုတ်ပြပြီးပြန်လည်ဖြုတ်ချခဲ့ပေမဲ့တော်တော်များများပြန့်နှံ့သွားတာကြောင့်ကလေးငယ်အတွက်နင်နာရသလိုမိဘတွေလည်းထိခိုက်ခံစားရတယ်လို့ဒေါက်တာခင်စိုးစိုးကြီးကပြောပါတယ်။ဒီကိစ္စအပေါ်မြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမယ်ဆိုတာကိုမေးရမယ့်အချိန်ရောက်နေပြီလို့လည်းပြောပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်နဲ့ပတ်သက်ပြီးဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကတော့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုတရားစွဲဆိုဖို့ဆန္ဒရှိတာကိုသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုနေတာဖြစ်ပြီးဗစ်တိုးရီးယားအမှုရဲ့ကျူးလွန်သူတရားခဏအစစ်အမှန်ပေါ်ပေါက်ရေးအတွက်အနီးကပ်ဝန်ရံသူတဦးဖြစ်တဲ့ကိုတက်ကမိုးညိုကတော့
ဥပဒေပညာရှင်တွေနဲ့တိုင်ပင်တဲ့အခါမှာဆိုလို့ရှိရင်တရားပေါင်းညိတာမျိုးဆိုလို့ရှိဥပမာအဖြစ်ကျွန်တော်တို့ကဒီတရားရုံးမှာတက်တဲ့ဝင်တော့ကလေးတယောက်ရဲ့အမည်နာမကိုထည့်ပြီးပြောအောင်ဆိုတာဒါကလေးတကယ်ခွင့်ရင်းမဲ့ဆိုင်ဥပဒေမှာပါရှိပြီးသားဒါကတရားပေါင်းညိရယ်သို့တော်လည်းခုနကပြောလို့ကျန်တဲ့ညိနိုင်တာတွေရှိနေသေးလားဆိုကျွန်တော်ပြန်ပြီးဆက်လက်ရှာဖွေမယ်ဥပမာအဖြစ်သမီးလေးဖြစ်ဖြစ်ရောမမျိုးနိုင်ငံဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ privacy ကိုချိုးဖောက်ပြီးကြမှာနာမည်ကိုဖော်ပြတာဒီနိုင်လို့လုံးနဲ့ညိမညိဆိုတာမျိုးတွေ66ကားကြီးနဲ့ညိမညိဆိုတာမျိုးကျွန်တော်ပြန်လက်ရှာဖွေမယ်ရှာဖွေပြီးတော့လိုအပ်တဲ့လည်းဆက်လက်ဆောင်ရတော့ဟုတ်ကဲ့ပါ
ကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းကိုဖော်ထုတ်ခဲ့ပြီးမိသားစုကိုရေးကိုတာအချက်အလက်တွေကိုပါထုတ်ပြခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်အပေါ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူသားမကပဲအမှုမှန်ပေါ်ပေါက်ရေးအတွက်ဝန်ရံသူတွေအပါအဝင်ဥပဒေပညာရှင်တွေကလည်းတရားစွဲဆိုနိုင်မှုအတွက်ပြင်ဆင်နေတာပါ
မဆူဆူပါရှင်တောက်ကြညာအတွက်သတင်းပေးပို့ချက်တွေနဲ့သတင်းလှော်တွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အတန်လွင့်အစီအစဉ်မှာတော့နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါအောင်ရှင်
။ရှင်းနေအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုစလဲ9ယောက်မင်းညက်ကစကားဆစ်ထိုးရမှာဒီသတင်းပတ်ထက်မှာပဲအောက်လွှတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်တဲ့သမ္မတတော်နဲ့ထရန့်အတိုင်းပြည်သမိုင်းမှာအချင်းပြေဆုံးခေါဆောင်တရားဖြစ်နေဝေဖန်လိုက်ကြပါတယ်။ငွေအကျိုးမြတ်ရဖို့ရည်ရွယ်ချက်နဲ့သမ္မတထရန့်အာဏာအလွှဲသုံးစားလုပ်ခဲ့မှုကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားမှုဆွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်တဲ့လုပ်ရက်အပေါ်ထောက်ခံတဲ့အကြောင်းလည်းပြောဆိုခဲ့ကြတာပါ။မြောက်ကိုရီးယားရဲ့တင်းမာမှုတွေကြီးထွားလာနေကြမှာပဲအမေရိကန်ထုကိုယ်စားစတီဖန်ဘီဂန်ဟာပေကျင်းမြို့တော်မှာနေရက်ဆက်တိုက်တရုတ်ထိပ်တန်းရရှိနေတဲ့တွေ့ဆုံပါတယ်မြောက်ကိုရီးယားဆိုင်ရာအမေရိကန်ထုသံတမန်ဟာဒီနေ့မှာတော့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချွန်နဲ့တွေ့ဆုံတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံမှာနိုင်ငံတော်လုံခြုံရေးအုပ်ကြီးချုပ်ဖောက်မှုနဲ့ဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်ကိုစုံစမ်းစစ်ဆေးမှုတွေပြီးဆုံးသွားပြီးတဲ့နောက်အစိုးရရှိနေတဲ့ထံအမှုကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်အမေရိကန်ကအလို့ရှိနေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗန်နာအရာရှိချုပ်မောင်ဝမ်ဂျိုကိုဗန်ကူးဗားမြို့မှာကနေဒါအနာမဏီဖမ်းဆီးလိုက်ပြီးနောက်မကြာခင်မှာပဲကနေဒါနိုင်ငံသားမက်ကစ်ဖာဘာနဲ့မက်ကယ်ကိုဝစ်တို့ကိုတရုတ်နိုင်ငံမှာဖမ်းဆီးထားတာပါအိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသစ်ပေါ်ကန့်ကွက်ဆန္ဒပြမှုတွေကြောင့်နယူးဒယ်လီမြို့တော်နေရာတချို့နဲ့တခြားမြို့တွေမှာဆန္ဒပြပွဲတွေကိုဒုတိယနေ့ဖြစ်တတိယနေ့ဖြစ်ဆက်လက်တားမြစ်ထားရမယ်လို့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဆန္ဒပြပွဲတွေပြန့်နှံ့မှာတားဆီးရဲ့အနေနဲ့အင်တာနက်ဆက်သွယ်မှုတွေကိုလည်းဖြတ်တောက်ထားပါတယ်
။သတင်းကျဉ်းချုပ်ကိုကောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Dexter Wirewet ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ Line Meter 1925 32နဲ့ Line Meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.